ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံအပေါ်မှာဒေသရင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတချို့ရှိနေပါတယ်။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးရှိမှာဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မလေးရှားအားကစားဝန်ကြီးကလည်းရခိုင်အရေးကိုအကြောင်းပြုပြီးတော့ဒီ Suzuki Plus ဘောလုံးပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးပမ်းမယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအသင်းချုပ်ကတော့အာဂစားနဲ့နိုင်ငံရေးမရောရှက်ဘူးလို့ခိုင်ခိုင်မာမာပြောဆိုပြီးလာမယ့်စနေနေ့မြန်မာအသင်းနဲ့မလေးရှားအသင်းတို့အကြိတ်နဲ့ရှင်ပြန်ကြမယ်လို့ပြောဆိုလိုက်ပါတယ်။မတ်သိင်ကြီးထက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးလုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကောက်ကွက်မှုတွေရှိနေတာပါ။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတန်ရုံရှိမှဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချာသူတွေကနှစ်ကြိမ်တိုင်တိုင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံပထမအတွင်းဝင်ဒေါ်ဝင်းဝင်းခိုင်ထွန်းကတော့ဆန္ဒပြပွဲအခြေအနေနဲ့လုံခြုံရေးအခြေအနေကို VOE ကိုအခုလိုပြောပါတယ
်။ Save Rohingya ပါညအဲ့လိုမျိုးပြောပြီးတော့ပိုစတာတွေတိုင်းသူတို့ထောင်ထားရပါတော့နော်။သူတို့တို့ထောင်ထားပြီးတော့ဟိုဝါလောက်ထားပေါ့။သူတို့ဘာသာစကားနဲ့အချင်းချင်းဟိုပါခေါ်လေ။ပြောပြီးခါကြစာရန်ဟာပန်းခွေလားပန်းခွေလေးချင်ပန်းခွေတန်ရုံတရှိတကားမှာချအဲချပြီးတော့သူကဒီမှာရခိုင်ပြည်နယ်မှာဖြစ်နေကိစ္စတွေအဲဆုံးရက်တံဖို့အတွက်ဆိုတော့တနာပြရတယ်ဆိုပြီးအဲ့လိုပြောတာပေါ့နော်ပြီးခါကြတော့သူရဲ့ဟိုစိတ်မက်လက်တာပေါ့နော်အဲ့လိုမျိုးဒီမလို့ပို့ပေါ့ရက်တံဖို့စိတ်မက်လက်တာပြီးတော့တန်ရုံကနေပြီးတော့တယောက်ကနေပြီးတော့သူတွားယူလိုက်တယ်ယူပြီးခါကြတော့ပြီးတော့ပုံမှန်ကကြတော့စင်တိုင်းတော့မှပြီးသွားပြီစင်တိုင်းနေစင်မှာပြန်သွားရောအဲဒါလူကတော့50လောက်ရှိအောင်နော်နောက်နေ့လေကြတော့20ဟိုပါ22ရောက်အိမ်မန်တန်းရက်ကွက်လုံကြုံရေးရေးရေးနောက်တန်တမန်လုံကြုံရေးရေးရေးနောက်အဒီကီယိုနှိမ်နေရေးစုစုပေါင်း335ရောက်နောက်အဲ့လိုမျိုးဒီကီယိုနှိမ်နေတဲ့ရေးကတစီဒီမှာစောင့်ပေးတယ်ဒါဟိုနိုင်ငံခြားရေးဝန်ကြီးဌာနကလုံကြုံရေးသတိပြုဖို့ပဲမှာကြားထားအောင်နော်ရုံးပေးဖို့ရပါတယ်တော့မာထ
အင်ဒိုနီးရှားနိုင်ငံဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးထားပြီးဆန္ဒပြသူတွေကလည်းငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့မြန်မာတန်ရုံးကပြောပါတယ်။မနေ့တုန်းကတော့မလေးရှားအကစားဝင်ကြီးကရခိုင်ပြည်နယ်တွင်ပဋိပက္ခတွေကိုညှိနှွန်ပြီးလက်ရှိမြန်မာအသင်းပါဝင်ရှင်ပြိုင်နေတဲ့ Suzuki Plus အာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတော့မလေးရှားဘောလုံးအဖွဲ့ချုပ်ဘက်ကဒီကိစ္စကိုတလုံးတပါးရမှမပြောသလိုပွဲစဉ်တွေအပြောင်းလဲလဲမရှိဘူးလို့ VOA ကိုပြောပါတယ်။အားကစားမှာနိုင်ငံရေးမရောရှက်ဘူးလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကပြောဆိုပါတယ်။
တကယ်လို့ပြောရရင်ဘယ်လိုလူများရဲ့ pressure ပြီးလဲလေးရှားလေးစဉ်တွေကပြောတိုင်ဝမ်နှုတ်ထောင်တိုင်ဝမ်နှုတ်ထောင်လိုက်ရင်တို့အတွက်အများကြီးဟို fine နဲ့ team တွေတို့နိုင်ငံကလည်းအသိခံရမယ်။နောက်တစ်ခုကကျွန်တော်တို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစိုးရနဲ့ရောဖြစ်ဖြစ်တခြားကောင်တွေအဲ့လိုဥင်းနယ်ပတ်သက်တဲ့ဘောလုံးအဖွဲ့ချုပ်ဆိုပြည်ပြည်နဲ့အရေးယူတယ်။ဒီကနေ့ကအင်ဒိုနီးရှားနဲ့နှစ်ဘန်းခံထားရတယ်လေ။နောက် Saudi Arabia အဲ့လိုပဲဘန်းခံထားတယ်။တို့ကဖြစ်ကြမှာမဟုတ်ပါဘူး
။မြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲကတော့နှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးအဖြတ်ပွဲဖြစ်ပါတယ်။ဘောလုံးပွဲနဲ့ပတ်သက်လာရင်အတော်လေးအလွဲအမှားမခံတဲ့မြန်မာဘောလုံးပွဲကြည့်ပိဋကတ်အခြေအနေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကအခုလိုပြောပါတယ်
။ပြည်သက်ကအရင်ကောင်းတယ်။ဟိုတော့ပြည်သက်နေတယ်မတူတော့ဘူး။ကျွန်တော်တို့ဒီမှာ fan cheering group နဲ့လုပ်ထားတယ်။စင်ညာပေးစီစဉ်နေရောဟို CEO နဲ့စီစဉ်နေရောအများကြီးသူတို့လှုပ်ဆောင်နေကြတယ်။ဆိုတော့ပြည်သက်ကအရင်ရင်ကြီးပါပြီ။ပြည်သက်ကကျွန်တော်တို့အရင်ကိုဟိုဘာမှပြဿနာတုံးပြမရှိဘူး။ကျွန်တော်တို့ CNN ကျွန်တော်တို့ရှုံးလို့ရတော့ဘာမှမဖြစ်ဘူး။ two one နဲ့ရှုံးလို့ကဘာမှမဖြစ်ဘူးဆိုတော့ဒီကကချင်းနေကောင်းပါလေမြန်မာအသင်းတို့တကယ်နဲ့အားပေးက
ြစနေနေ့မှာကစားကြမယ်မြန်မာနဲ့မလေးရှားအသင်းတို့ပွဲမှာတော့မြန်မာအသင်းဘက်ကတရည်ကစားနိုင်ရင်တောင်မှစီမီးဖိုင်တဲ့အဆင့်တက်ရမှာဖြစ်ပေမဲ့လို့ဦးစိုးမိုးကျော်ကတော့ပေါ့ဆလို့မရဘဲစုစုစည်းစည်းကစားမှလူချင်းနဲ့ပန်းနိုင်ကိုရောက်မယ်လို့ပြောဆိုခဲ့ပါတယ်ရှင်